ပိုင်းနိုင်ငံရေးအစိုင်းအဝိုင်းကြားမှာအပြောအများဆုံးကတော့2008ဖွဲ့စည်းပုံခြေကဥပဒေပြင်ဆင်ရေးဆိုင်ရာအကြောင်းပါပဲ2008ဖွဲ့စည်းပုံကိုလေ့လာသုံးသပ်ဖို့လွှတ်တော်ကနေဖွဲ့စည်းပေးထားတဲ့45ဦးကော်မတီဟာသူတို့ရဲ့အစီရင်ခံစာလွှတ်တော်တင်ပြီးသွားပါပြီပြင်ပြခဲ့ဒီစီရင်ခံစာကိုလွှတ်တော်ကနေဆွေးနွေးအတည်ပြုပြီးရဲ့ဖွဲ့စည်းပုံပြင်ဖို့နောက်ထပ်လုပ်ငန်းစဉ်တွေဆက်ပြီးလုပ်ကြရပါဦးမယ်ဒါပေမဲ့လွှတ်တော်တွင် NLD ဦးဆောင်ပြီးအကောင့်ထဲပေါ်နေတဲ့ဒီဖွဲ့စည်းပုံပြင်ရေးလုပ်ငန်းစဉ်ဟာဖွဲ့စည်းပုံနဲ့မညီဘူးဆိုပြီးတပ်မတော်ဘက်ကပြောဆိုထားသလို45ဦးကော်မတီမှာပါဝင်ပေမဲ့ဖွဲ့စည်းပုံတွေကဘာတွေပြင်နေလဲဆိုတာဘလို့မှတ်ချက်မျိုးမှပေးမထားပါဘူးဒါဒီမကလွှတ်တော်ထဲကတပ်မတော်သားကိုယ်စားလှယ်တွေရဲ့ခေါင်းဆောင်လို့လည်းပြောနိုင်တဲ့ဗမုကျုပ်မောင်မောင်ကဖွဲ့စည်းပုံပြင်ဖို့အတွက်ပေးထားတဲ့အကြံပြုချက်တွေများလွန်းနေတယ်ဒါကြောင့်နိုင်ငံရဲ့ဖွဲ့စည်းပုံအခြေခံအတွက်အန္တရာယ်ရှိနေတယ်ဆိုတာမြင်လာတယ်ဆိုပြီးပြောဆိုလိုက်ပါတယ်ဘလို့အန္တရာယ်ရှိလာနိုင်လဲဆိုတာကတော့သူကရှင်းမပြခဲ့ပါဘူးလက်ရှိလွှတ်တော်ထဲမှာ NLD ကဆောင်ရွက်နေတဲ့2008ဖွဲ့စည်းပုံပြင်ရေးဘလို့အကျိုးရလဒ်တွေရလာနိုင်မလဲဆိုတာလေ့လာကြည့်ကြရအောင်ပါ
တကယ်တော့လွှတ်တော်ထဲမှာ NLD ပါတီကဦးဆောင်ပြီး2008ဖွဲ့စည်းပုံပြင်ရေးအကောင့်ထဲပေါ်နေတဲ့ပုံစံဟာအစ်စ်အစမ်းတော့မဟုတ်ပါဘူးအရင်သမရဦးသိန်းစိန်ဆိုရလက်ထက်လွှတ်တော်အကြီးအကဲသူရဦးရွှေမန်းနဲ့ပြည်ခိုင်ဖြိုးပါတီကဦးဆောင်ပြီးတော့လွှတ်တော်ကဆောင်ရွက်ခဲ့တဲ့ဖွဲ့စည်းပုံပြင်ရေးလုပ်ငန်းစဉ်ကိုပုံတူကူးအကောင့်ထဲပေါ်နေတယ်လို့တော့ပြောနိုင်ပါတယ်လုံလီးလုံဟန်လေးနည်းနည်းပါးပါးကွဲတာကနေလွဲလို့အရင်ကလုပ်ခဲ့တဲ့အတိုင်း2008ဖွဲ့စည်းပုံစီစစ်လေးလာသုံးသက်ရေးကော်မတီတစ်ခုဖွဲ့အစီရင်ခံစာရေးဖြစ်တော်တင်ဖြစ်တော်ကနေအတည်ပြုနောက်တစ်ဆင့်2008ဖွဲ့စည်းပုံကိုပြင်ဆင်တဲ့ဥပဒေမူကြမ်းတစ်ခုရေးပြီးတော့မှဖွဲ့စည်းပုံအခန်းစနစ်ပါတဲ့အတိုင်းဥပဒေကြမ်းကိုဖြစ်တော်တွင်တင်ပြီးဆွေးနွေးနောက်ဆုံးတစ်ခုချင်းစီကိုမဲခွဲဆုံးဖြတ်အဲ့ဒီနေ့အတိုင်းတွားနေတာပါလက်ရှိလွှတ်တော်အတွင်းမှာရွေးကောက်ခံပါတီအသီးသီးကနေပြင်ဆင်လိုပါတယ်ပယ်ဖြတ်လိုပါတယ်ဖြည့်စွက်လိုပါတယ်ဆိုပြီးတင်ပြထားတဲ့အချက်က3865ချက်အထိရှိနေတာကိုလည်းဝေဖန်တာတွေရှိနေပါတယ်အဲ့ဒီလောက်များတာတွေနဲ့ဘလို့လောက်ပြီးဥပဒေချက်တစ်ခုရအောင်ရေးဆွဲမလဲပေါ့တကယ်တော့သူရဦးရွှေမဲလက်ထက်ပြည်ခကျိုးပါတီကလုပ်တဲ့ဖွဲ့စည်းပုံပြည်ရေးလုပ်ငန်းစဉ်မှာလွှတ်တော်တွေနိုင်ငံရေးပါတီတွေကနေမှာပြင်ပပြည်သူလူထုစီကပါအကြံဉာဏ်တွေပေးကြဖို့ဖိတ်ခေါ်တာမျိုးလုပ်ခဲ့ပါသေးတယ်။အဲ့ဒီအခါပေးလာတဲ့အကြံဉာဏ်အချက်လက်ပေါင်းတောင်းနဲ့ချီရှိခဲ့တယ်လို့တော့ဆိုကြပါတယ်။ဒါတွေအားလုံးကိုကော်မတီကကြိုက်ပယ်ပြီးတော့နောက်ဆုံးဥပဒေချက်တစ်ခုပြုစုနိုင်လိုက်တာပါပဲ
။လက်ရှိလွှတ်တော်တွေ NLD ပါတီရဲ့ဖွဲ့စည်းပုံပြည်ရေးကြိုးပမ်းမှုမှာပထမအဆင့်ရွေးကောက်ခံနိုင်ငံရေးပါတီအစည်းအဝေးရဲ့သဘောထားတွေကိုစုစည်းနိုင်ခဲ့ပါတယ်။အစီအခံစာပါအချက်တွေကအကြံပြုချက်အများဆုံးတည်ဆင်းခဲ့တဲ့ပါတီကတော့စံတိုင်းသားများဒီမိုကရေစီအဖွဲ့ချုပ် SNLD ဖြစ်ပြီး1112ချက်ဖြစ်ပါတယ်။ဒီခိုင်မျိုးသားပါတီကတော့858ချက်တည်ဆင်းပြီးဒုတိယအများဆုံးဖြစ်ပါတယ်။လွှတ်တော်ထဲမှာအင်အားအကောင်းဆုံးလက်ရှိဖွဲ့စည်းပုံပြင်ရေးကိုဦးဆောင်နေတဲ့ NLD ကတော့113ချက်အကြံပြုခဲ့ပြီးဒီခိုင်မျိုးပါတီကတော့10ချက်ပဲတင်ခဲ့တာပါ။ဒီချက်လက်တွေအများပြည်သူကိုထုတ်ပြန်ပြီးဖြစ်တဲ့အတွက်ပြည်သူလူထုကရွေးချယ်တင်ပြလိုက်သူတွေတွယ်ဝိုက်တော်အဖြစ်ပြည်သူလူအနေနဲ့2008ဖွဲ့စည်းပုံကိုဘလောက်ပြင်ဆင်ခြင်းနေတယ်ဆိုတော့ဆန္ဒသဘောထားတွေပေါ်လွင်သွားစေခဲ့ပါတယ်
။အရင်အတိတ်ကာလတစ်လျှောက်လုံးတက်မတော်ခေါင်းဆောင်တွေနဲ့ပြည်ခိုင်ပြိုးပါတီခေါင်းဆောင်တွေပြောပြောနေတဲ့2008ဖွဲ့စည်းပုံဆိုတာနိုင်ငံရေးသမားတွေအပါအဝင်လူထမ်းစားအလွှာအပီးတီးရဲ့သဘောထားဆန္ဒတွေကိုအခြေခံပြီးရေးဆွဲထားတာတတိုင်းညီလုံးကအုံအုံကြွကြွထောက်ခံထားတာဆိုတော့မဟုတ်မမှန်လို့ကြံဝါဒဖြန့်ကျက်တွေကိုလည်းတရားဝင်အဖြစ်ဒီကုန်းချုပ်သွားစီခဲ့ပါတယ်။ဒါပေမဲ့လည်းတပ်မတော်သားကိုယ်စားလှယ်တွေကတော့အခုလောက်ရက်ဒီကိုဖွဲ့စည်းပုံနဲ့မကိုက်ကြည့်ဘူးလို့အကြောင်းပြပြီးဖွဲ့စည်းပုံပြင်ဆင်ရေးနဲ့ပတ်သက်တဲ့သဘောထားထုတ်ဖော်ပြောဆိုတာတွေကိုရှောင်လွှဲသွားခဲ့ကြပါတယ်။တကယ်တော့အရင်စစ်အာဏာရှင်တွေစိတ်တိုင်းကြရေးဆွဲအတည်ပြုခဲ့တဲ့2008ဖွဲ့စည်းပုံကိုပြင်ဖို့ဆိုတာမေးခွန်းတစ်ခုမဟုတ်တော့ပါဘူး။အထူးသဖြင့်ဒီ2008ဖွဲ့စည်းပုံနဲ့သာဆိုရင်ဗမာလူများစုနဲ့တိုင်းရင်းသားတွေအကြားပြင်လည်မှုရမှာမဟုတ်ပဲပြည်ရင်းစစ်ဘီကိုလည်းညှိနှိုင်းနိုင်မှာမဟုတ်ပါဘူး။အဲ့ဒီလိုအခြေအနေအောက်မှာရွေးကောက်ခံအစိုးရအနေနဲ့နိုင်ငံစည်းဝါဖွံ့ဖြိုးတိုးတက်အောင်အကောင့်ထည့်ဖို့အတော့ကိုခက်ခဲနေပါလိမ့်မယ်။နောက်ထပ်ပြဿနာကြီးတစ်ခုက2008ဖွဲ့စည်းပုံကြောင့်တပ်မတော်ခေါင်းဆောင်တွေကိုနိုင်ငံရေးမှာပါဝင်ပတ်သက်နေစေပြီးတိုင်းပြည်နဲ့ပြည်သူကိုအကာအကွယ်ပေးမဲ့ professional တပ်မတော်သားစိတ်ဓာတ်ပြတ်ပြားစေပါလိမ့်။တစ်ဆက်ဖက်တပ်မတော်ကိုခင်းပြီးတပ်မတော်ဖြစ်အောင်တည်ဆောက်ရေးအင်ဂျင်တွေကလေးစားခန့်ကြရတဲ့တပ်မတော်တိဆောက်ရေးအပိုင်းဒီပါလေအာရုံစီပါလေဒီအတွက်မိကုန်းကတော့2008ဖွဲ့စည်းပုံကိုဘယ်လိုပြင်ကြမလဲဆိုတာပါပဲ NLD ဟာရွေးကောက်ပွဲမဲဆွယ်ကာလတုန်းက အာဏာရလာရင်ဖွဲ့စည်းပုံပြင်မယ်လို့ရဲရဲကြီးကတိပေးပြီးတက်လာတာပါ။တထောင်ရှိဖွဲ့စည်းပုံအခန်းစနစ်ပါပြင်ဆင်ရေးအပိုင်းကိုကြည့်လိုက်ရင်အန်အေဒီနဲ့တက်မတော့နှစ်ဖက်သဘောတူညီမှုရရင်ဘယ်အချက်ကိုမဆိုပြင်နိုင်ပါလဲ။ဖွဲ့စည်းပုံပြင်ရင်လွတ်တော်ပြင်ပမှာနှစ်ဖက်ဆွေးနွေးသဘောတူညီမှုတွေရတာတွေဥပဒေချန်ရေးပြီးလွတ်တော်တဲ့တည်ရင်အတော့ကိုလွယ်ကူတဲ့အောင်မြင်မှုရမယ်ဖွဲ့စည်းပုံပြင်ရင်ဒီလန့်ဖြစ်မှာပါ။ဒါပေမဲ့လည်းအဲ့လိုဖြစ်ဖို့တက်ဘရောခေါင်းဆောင်တွေဘက်ကစီတိုင်းမှုကိုလက်ခံဖို့ဖွဲ့စည်းပုံတွေကပြင်တင်တာတွေကိုပြင်ဖို့သဘောထားဆန္ဒရှိဖို့တော့လိုပါလိမ့်မယ်
။အခုတော့ NLD ကဖွဲ့စည်းပုံပြင်မဲ့ဥပဒေချမ်းတစ်ခုရဖို့ကြိုးစားနေပါပြီ။ဒါပေမဲ့ဘယ်လိုပဲဖြစ်ဖြစ်အဲ့ဒီဥပဒေချမ်းပါဘယ်အချက်ကိုမဆိုတက်ဘရောဘက်ကသဘောမတူရင်ဘာမှဖြစ်လာမှာမဟုတ်ပါဘူး။တရားဥပဒေမှလက်ထက်ပြည်ခိုင်ပြိုးပါတီကဥဆောင်ပြီးလုပ်တဲ့ဖွဲ့စည်းပုံပြင်ရေးတော့ဘာရလမထွက်မလာတာနမူနာပါပဲ။အခုလက်ရှိ NLD ပါတီရဲ့သဘောထားကိုလေ့လာကြည့်ရင်တကယ်ကိုလက်တွေ့ကျကျဖွဲ့စည်းပုံပြင်နိုင်ရေးထက်2008ဖွဲ့စည်းပုံပြင်ဆင်ရေးနဲ့ပတ်သက်ပြီး NLD ကဘယ်လိုသဘောထားရှိတယ်၊ပြည်ခိုင်ပြိုးပါတီဘယ်လိုသဘောထားရှိတယ်၊အခြားတိုင်းရင်းသားပါတီတွေဘယ်လိုသဘောထားရှိတယ်၊တပ်မတော်ဘက်ကတော့ဘယ်လိုသဘောထားရှိတယ်ဆိုတာမှတ်တမ်းမှတ်ရနဲ့တကွတိုင်းရင်းသားပြည်သူတွေနဲ့နိုင်ငံတကာကိုပြသချင်တာအဓိကဖြစ်ပုံရကြောင်းပါ။